မြန်မာစစ်တပ်ပိုင်ဆက်သွယ်ရေးကော်မတီမိုက်တဲကအရာရှိတူရန်ကုန်မြို့ကနေအနီးမှာဒီကနေ့မနက်ပိုင်းကတနက်နဲ့ပြစ်တပ်လုံးကြံခံရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကအတည်ပြုပြောဆိုပါတယ်။မိုက်တဲကော်မတီရဲ့ဗန္ဒာရေးအရာရှိချုပ်တာဝန်ယူထားသူအငင်းစားဗိုလ်မှူးတူဦးဖြစ်တဲ့ဦးသိန်းအောင်ဟာမရန်ကုန်မြို့နယ်ခုနှစ်ရက်ွယ်သူ့နေအိမ်အနီးမှာပဲဇနီးနဲ့အတူလမ်းလျှောက်ပြန်လာတဲ့အချိန်တနက်ကန်အကြမ်းဖက်သမားရဲ့ပြစ်ခတ်မှုကြောင့်တင်းနှက်ထိမှန်တေဆုံးခဲ့ပြီးဇနီးဖြစ်သူကတော့ရန်ကုန်စေရုံကြီးမှာဆေးဝါးကုသခံနေရတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကတတိမီဒီယာတွေကိုတုံ့ပြန်ဖြေကြားထားပါတယ်။မကြသေးခင်လပိုင်းအတွင်းကမိုက်တဲဆက်သွယ်ရေးကုမ္ပဏီရဲ့တာဝါတိုင်းတွေကိုပြစ်မှတ်ထားတိုက်ခတ်မှုတွေတိုးလာခဲ့ပြီးအခုကုမ္ပဏီထိပ်တန်းအရာရှိတူကိုလုတ်ကြံမှုပေါ်ပေါက်လာခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဆက်တွဲအဖြစ်နဲ့အခုနောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေဘက်ကရောအရက်ဖက် PDF လက်နက်ကင်အဖွဲ့တွေဘက်ကပါအပြန်အလှန်ပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပေါ်နေတာဟာဥပဒေနဲ့မညီညွတ်တဲ့လုပ်ရဖြစ်ကြောင်းရန်ကုန်မြို့ကတရားလွတ်တော်ရှိနေတူကသုံးသပ်ပါတယ်
။တရားဥပဒေစိုးမိုးရေးကြီးအလုံးစုံပြတ်သုံးနေတဲ့အနေအထားမျိုးပေါ့နော်။တကယ်တော့နိုင်ငံတကာညာပေါ့။နိုင်ငံတကာညာမှာသိကျစီတစ်ခုမှာခဏဒီနိုင်ငံရေးနဲ့ပတ်သက်တဲ့တရားစုတွေအချင်းချင်းပေါ့။နိုင်ငံအာဏာကိုဒီရရှိနေတဲ့ရှင်ပြန်ရတာကြီးအာတွန်းထုံရုံးကြံရတာဒီသိနေသူအနာကိုထင်ပြနေရယူတာတွေဒါတွေကတော့နိုင်ငံရေးတဘာဝရတော့ဒါရှိကြမှာလို့နိုင်ငံတိုင်းမှာဒါမြန်မာနိုင်ငံနေနေတဲ့အနေနဲ့ကြုံနေဘူးကြီးပြီပေါ့နော်ဟုတ်တော့အရေးကြီးတာကအဲ့လိုဒီနိုင်ငံရေးအနာရယူကြီးအတွက်နိုင်ငံအင်အားစုချင်းရုံးကြံရတာကြောင့်ဒီလူ့ဘဝကြီးတစ်ခုလုံးနဲ့ဆိုင်နေတယောက်တွေစုံမှုကြီးနဲ့တယောက်တွေစနစ်ကြီးကပြတ်သွားလို့မရဘူး
မိုက်တဲထိတ်တန့်အရာရှိတူအသက်ခံရတဲ့ဖြစ်ရကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့ယာတူအကြီးဆုံးတာဝန်ရှိသူတူပထမဆုံးအချိန်လှုပ်ကြံတပ်ဖြတ်ခံရတာလည်းဖြစ်ပါတယ်။သူ့ကိုဘယ်လူပုဂ္ဂိုလ်ဘယ်အဖွဲ့အစည်းကလှုပ်ကြံတပ်ဖြတ်တယ်ဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ။